င်းရွေးကောက်ပွဲမှာမဲပြတ်သက်တဲ့အနိုင်ရထားတဲ့အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရပ်ပေါင်း43ရက်ကြာခဲ့ပါပြီ။တလာခွဲနီးပါးရှိလာတဲ့အာဏာသိမ်းထားတဲ့အချိန်တွင်မှအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တေဆုံးခဲ့ရသူတွေကလည်းယာနဲ့ချီရှိလာပါပြီ။မတရားအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်ကန့်ကွက်ဆန္ဒပြမှုတွေကတော့အကြမ်းဖက်ပစ်ခတ်မှုတွေကြမှာဆက်ပြီးတော့ရှိနေသေးပါအခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်းတရားမြို့နယ်ကတပိတ်တွေကိုမနေ့ကတည်းကစပြီးစစ်တပ်နဲ့ရဲအင်အားအများပြားတုံးပြီးလက်နက်ကိုင်တွေဘက်ကပစ်ခတ်အကြမ်းဖက်လာပါတော့တယ်ဒီပစ်ခတ်မှုတွေကြောင့်မနေ့ကတရက်ထဲမှာတင်သေဆုံးသူက50ဦးထက်မနည်းရှိခဲ့ပါတယ်တေဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ပေးနေတဲ့လူမှုကူညီရေးအသင်းတွေကိုလည်းလက်နက်ကိုင်တွေဘက်ကတိုက်ခိုက်တာတွေရှိခဲ့ပါတယ်
။မနက်ကတော့ဒီဝါလောက်ပေါ့10နာရီ17နာရီဝန်းကျင်လောက်မှာတိတိမှာအောင်ရတရဘက်မှာစေကအလုံးရင်းနဲ့ဆန္ဒပြတဲ့အဖွဲ့တွေဖြိုခွင်းပြီးတော့ရက်ွက်တဲတွေဝင်ပြေးတဲ့လူတွေရက်ွက်တဲတွေလိုက်ကမ်းနေတယ်။ကျွန်တော်တို့ကလည်းအခုဒီနေ့လူနာတဲလို့တော့ကျွန်တော်တို့ရက်ထားတယ်ကမနေ့ကလည်းကျွန်တော်တို့ဘက်ကလည်းနည်းနည်းထိတာတွေပြုရှိတယ်ကျက်ွက်ထဲကြီးကတော့ခုနှစ်နာရီလောက်ဆိုရင်တော့ဘယ်လိုပြောမလဲဟိုလုံးဝအရေးကြီးပုံစံမျိုးပဲ။ဟိုကလန်ဒီပဲလန်တော့ကူတန်းလို့မရတော့တဲ့အချိန်ကြီးကျက်ွက်မှာနောက်ပဲဆိုကင်းနေနေ။ညကတော့မီးကွက်စီနာမှာ9နာရီ10နာရီလောက်ကြီးဖြစ်နေတယ်ညသူရှိတဲ့ချောက်ကေဟောင်းဘက်မှာ10နာရီ17နာရီလောက်ကြီးဘယ်လိုပြင်းနေလဲလုံးဝငင်းနေတဲ့လူပြင်းနေတာ
။အကျန်းဖတ်ပြစ်ခတ်မှုတွေကြောင့်တေဆုံးသူနဲ့ဒဏ်ရာပြင်းထန်သူများခဲ့တဲ့လှိုင်းသားရမြို့နယ်ကိုလုံးကြုံရေးတရားဥပဒေစိုးမိုးရင်းနဲ့နယ်မြေအေးချမ်းတာယာရေးကိုပုံမှုထိရောက်အောင်ဆောင်ရွက်နိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးထုတ်ပြန်တဲ့အထက်မှာလှိုင်းတာယာအပြင်ရွှေပြည်သာနဲ့မြောက်ကလာတကုံစိတ်ကမ်းမြို့နယ်အပါအဝင်တောင်တကုံနဲ့မြောက်တကုံတို့ကိုပါထပ်တိုးလိုက်ပါတယ်။မနေ့တော့ကကြာဆုံးသူများခဲ့တဲ့လှိုင်းတာယာမြို့နယ်ကိုဒီကနေ့မနက်မှလည်းမနက်အစောပိုင်းကတည်းကအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်လက်နက်ကိုင်တွေရဲ့ပစ်ခတ်မှုကြောင့်ဒီကနေ့မှလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေရှိပြီးသူတို့ကိုကယ်ထုတ်နိုင်မှုအခက်အခဲအတော်ရှိနေပါတယ်လို့လူမှုကူညီရေးအသင်းတစ်ဖွဲ့ကပြောပြပါတယ်
ဒီမှာတွေကလည်းဖုန်းနဲ့ဆက်တာပြကျွန်တော်တို့ကလည်းစိတ်မကောင်းအောင်လေဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်ချိန်မှလည်းသူတို့ကတရားပေါ်ကနေဝိုင်းလာတာလေစနိုက်ပါရင်းနဲ့လှမ်းပစ်နေရအခုလူနာ2ယောက်3ယောက်ကလက်ရှိကြည်ထိတာလေတာကုန်းရွာထဲမှာထုတ်လို့မရဘူးဖြစ်နေတယ်ဒီတော့လည်းအကူကြီးတောင်းတော့ပြကျွန်တော်တို့ကလည်းထုတ်ပေးလို့မရဘူးပြအစိမ်မကောင်းတော့လေဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်အဝေးကနေဆိုတော့လေသွားလို့မရတာမနေ့ကတော့မျိုးနဲ့ကြက်ချင်ကြီးကပြစ်ခံရတယ်ပြကျွန်တော်တို့လည်းသတင်းရတယ်ကျွန်တော်တို့ကားတွေလည်းမနေ့အမှန်ကွဲတဲ့ကားတွေကွဲအဲမှန်ကွဲတဲ့ကျွန်တော်တို့ရသတော့လုပ်ပေးတယ်ပြဒီနေ့နေတာကျတော့လုံးဝထွက်ကောက်လို့မရတဲ့နေတာဖြစ်နေဘာမှလုပ်လို့မရဘူးသူသရဘောကနေကိုစီးရတာဘယ်သူမှဝင်လာလို့မရဘူးဖြစ်နေတယ်
ဒီကနေ့ပြစ်ခတ်မှုကြောင့်တေဆုံးရသူဒဏ်ရာရသူစီးရင်အတိအကျကိုတော့မသိရသေးပါဘူးဆန္ဒပြလူတို့ကိုအကြမ်းဖက်ဖြိုခွဲမဲ့စစ်တပ်နဲ့ရဲရင်အားတွေရောက်မလာနိုင်မှုလှိုင်းတရားမြို့နယ်နဲ့ချိတ်ဆက်ထားတဲ့အောင်စရာဂျိုးတရားနဲ့ဘေးနောက်တရားအနီးမှာတော့ရက်ွက်နေပြည်သူတွေဘက်ကအကာအယံနဲ့တားဆီးခဲ့ပေမဲ့ဓာရီကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်စစ်တပ်နဲ့ရဲတွေဘက်ကအတန်ဘုံရောဘတ်ဂျီနဲ့ကြီစစ်တွေကိုအုံပြုပြီးတော့လက်နက်ကင်အကြမ်းဖက်နေတယ်လို့ပြည်သူတွေဘက်ကလည်းသူတို့လိုလားတဲ့ဒီမိုကရေစီရရှိရေးအာဏာရှင်စနစ်ပြတ်သုံးရေးတို့အတွက်ပြည်သူချင်းချင်းအင်အားသုံးပြီးဆက်လက်ဆောင်ရွက်နေကြပါလိမ့်ရှင်